ဖူရင်ဂျာမွတ်စလင်တွေလို့ယူဆတဲ့အမျိုးသား20လိုက်ပါလာတဲ့ဆက်လက်ပြီးအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းကိုဆိုက်ကလာပါတယ်။တခါမြန်မာနိုင်ငံကနေဆက်ညှဉ်းပန်းမှုတွေကနေထွက်ပြေးဖို့ကြိုးပမ်းမှုတွေထက်ကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။မလေးရှားနိုင်ငံကိုသွားဖို့ကြိုးပမ်းကြတဲ့ဖူရင်ဂျာတွေလိုက်ပါလာတဲ့ဆက်လက်တွေကိုမြန်မာတာဝန်ရှိသူတွေကလက်တလောကြားဖြင့်ဟန်တာနေရပါမြန်မာတာဝန်ရှိသူတွေထိန်းသိမ်းထားတဲ့လီစီပြေဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကလူတွေပြစ်တင်နေတဲ့ဒုက္ခသည်စခန်းတွေကနေထွက်ခွာလာကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကြောင့်အင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာတော်ရောက်ခလုံးနေကြတဲ့ရွန်ဂျာ9သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ရွန်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ခေါ်ဝင်လာသည်တို့အဖြစ်မြန်မာအများစုကရှုမြင်ထားတာဖြစ်ပြီးနိုင်ငံသားဖြစ်ခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုပေးပို့ငင်းဆန်ထားတာဖြစ်ပါတယ်။ရှီခိုင်ပြည်နယ်ရဲ့မြန်မာစစ်တပ်ရဲ့နည်းနည်းရှိလေးလောက်ရတဲ့ဟာလူမျိုးစုလားရှင်လင်းဖယ်ရှားဖို့ရွယ်တဲ့လှုပ်ဆောင်ချက်အဖြစ်ကုလသမဂ္ဂကဆွဆွဲပြောဆိုထားပါတယ်။ရွန်ဂျာဆိုတဲ့အတုံးကိုလက်မခံထားတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လူအခွင့်အရေးချောပေါမှုတွေကျူးလွန်နေမှရှိဘူးလို့ငင်းဆိုထားတယ်လို့ကျူးလွန်သူတွေကိုလည်းစုံစမ်းအယူယူသွားမယ်လို့ပြောဆိုထားပါတယ်။